အင်္ဂလိပ်နိုင်စားမှုပပျောက်ရေးဆောင်ရွက်သွားမယ်ဆိုတဲ့ NLD အစိုးရတက်ကငွေကြေးလက်ဆောင်ပေးခဲ့တဲ့မီဒီယာကုမ္ပဏီကြီးတစ်ခုကိုပညာပေးအသိပေးတဲ့ကြီးညာချက်ထုတ်ပြန်လိုက်တာနဲ့ပတ်သက်လို့ပြည်ပအခြေစိုက်မြန်မာရေးလှုပ်ရှားသူတွေကကြိုဆိုလိုက်ကြပြီးအင်္ဂလိပ်နိုင်စားမှုတိုက်ဖြတ်ရမှာ NLD စိန်ခေါ်မှုတွေနဲ့ကြုံလာနိုင်တယ်လို့သတိပေးလိုက်ကြပါတယ်ဒီအကြောင်းကိုပြောပြချင်တာပါတကြံကာလအတွင်းအစိုးရပိုင်းအစိမ့်အရာရှိတူကိုကြံ့ငွေ350လက်ဆောင်ပေးခဲ့တဲ့မီဒီယာကုမ္ပဏီကြီးတစ်ခုကိုသမရာယုံဝန်ကြီးဒေါအောင်ဆန်းစုကြည်ရဲ့ညွှန်ကြားချက်အရဆိုပြီးအစိုးရအဖွဲ့ယုံကဧပြီလ20ရက်နေ့နေ့စွဲနဲ့ပညာပေးအသိပေးတဲ့အကြောင်းကြားစာတစ်စောင်ပေးပို့ခဲ့တာပါရရှိခဲ့တဲ့350ကိုတော့နှွေအားဒီရှားပါတောက်သုံးရေးရရှိရေးဆောင်ရွက်ဖို့လူမှုဝန်ထမ်းကယ်ဆယ်ရေးဝန်ကြီးဌာနကိုလွှဲပြောင်းပေးသွားမယ်လို့ဆိုပါတယ်အစိုးရတည်းအဖြစ်တာဝန်ယူပြီး3ဘတ်လောက်အကြာမှာအဂတိတိုက်ဖြတ်ရေးအခုလိုဆောင်ရွက်လာတာအတွက်ဝန်းမြောင်းမိတယ်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကမြန်မာရေးလှိလာသူဒေါက်တာတင့်ဆွေကပြောပါတယ
်ကျွန်တော်ဒီသတင်းကြားကြရင်အမှန်မှနှစ်ခိုက်မိတယ်လို့ပြောပြရစီအခြေခံကတော့ဒီအဂတိလိုက်စားမှုသို့မဟုတ်လက်လာပါပေးမှုပုံမှာလက်တွေ့ကြတဲ့ဆောင်ရွက်ချက်တခုနမူနာတစ်ခုအနေနဲ့လှုပ်လိုက်တာရေနောက်ဒုတိယချက်ကဒီရတဲ့ငွေကိုလေတကယ်ကိုဖုတ်ပူမိတဲ့တို့နေတဲ့ရေရရှိကိုတုံးမယ်လို့ဆုံးဖြတ်ချက်နှစ်ခုဟာတော့ကျွန်တော်နေထောင်ရဖြစ်ပါတယ်ခင်ဗျ
ာအဂတိလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်နေတဲ့ Transparency International အဖွဲ့ရဲ့2015ခုနှစ်အစည်းအဝေးခန်းစာအရကမ္ဘာနိုင်ငံပေါင်း168နိုင်ငံထဲမှာမြန်မာနိုင်ငံရဲ့အဂတိလိုက်စားမှုအခြေအနေကအဆင့်149အောက်ပိုင်းမှာရှိနေတာပါမြန်မာနိုင်ငံမှာဦးသိန်းစိန်အစိုးရလက်ထက်အဂတိတိုက်ဖြတ်ရေးဆောင်ရွက်ဖို့ဥပဒေပြဋ္ဌာန်းခဲ့တာမျိုးရှိပေမဲ့ပြီးပြည့်စုံခြင်းမရှိသေးဘူးလို့ဟောင်ကောင်ခြေစိုက်အာရှလူအခွင့်အရေးကော်မရှင် AHRC ကရှေ့နေဦးမင်းလွင်ဦးကမြင်ပါတယ
်အခုကြားထားတဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေဆိုတာကဥပဒေစိန်လက်ထက်မှာပြည်သူ့လွတ်တော်ဥပဒေကြမ်းပြုစုရေးကော်မတီကနေပြီးတော့တင်သွင်းလာတာဖြစ်တယ်အဲ့ဒီလိုတင်သွင်းပြီးတဲ့အခါမှာသမရအနေပြီးတော့အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေဆိုပြီးတော့အချက်16ချက်နဲ့ပြင်ခိုင်းတယ်ပြင်ခိုင်းတဲ့ဥစ္စာကိုလွတ်တော်ဥက္ကဋ္ဌဖြစ်တဲ့ဥရွှေမန်းတို့ကလက်ပြီးလက်ယူဆိုတဲ့နေရာမှာအဂတိလိုက်စားမှုဆိုတာလေးပဲပြင်လိုက်တယ်အဲ့တော့အဲ့ဒီမှာအဂတိလိုက်စားရဲဆိုတဲ့ definition ပါမလာဘူးဖြစ်တယ်ပါမလာတဲ့အခါကျတော့အရေးယူဖို့ရန်အတွက်တော်တော်ခဲရင်းတဲ့ပြဿနာဖြစ်လာ
မြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့လက်ပြီးလက်ယူကိစ္စတွေကိုပြန်ကြည့်ရင်အစိုးရဘိုင်းနဲ့ဒေသဆိုင်ရာအာဏာပိုင်အဆင့်ဆင့်ကလက်စားတာတွေရှိသလိုစီမံကိန်းလုပ်ငန်းတွေရဖို့လုပ်ငန်းရှင်ကြီးတွေကအာဏာပိုင်အဆင့်ဆင့်နဲ့ဝန်ထမ်းတွေကိုလက်ထိုးခဲ့ကြတာပါအဂတိလိုက်စားမှုတက်ဖြစ်ရမှာလုပ်ငန်းရှင်ခရိုနီကြီးတွေအခွန်ရှောင်နေတဲ့ကိစ္စအပါအဝင်ငွေကြေးခွာချတဲ့လုပ်ငန်းတွေကိုပါကင်တွယ်ဖို့လိုတယ်လို့ဦးမင်းလွင်ဦးကပြောပါတယ
်လက်ပြီးလက်ယူတိုက်ဖြတ်တဲ့ဥပဒေမှာတစ်ဆက်တည်းပါနေတာငွေကြေးခွာချတဲ့ကိစ္စရက်ဒီကိုပန်းကိစ္စရတီဘောပါနေတဲ့ကိစ္စမျိုးဖြစ်တယ်။အဲ့တော့အဲ့ဒီလိုမျိုးကိစ္စရတီမှာအခွန်ရှောင်တဲ့ကိစ္စရတီကိုလည်းထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်ဆိုလို့ရှိရင်ကော်မတီတွေဖွဲ့ပြီးတော့လှုပ်ဆောင်နေတာတဲ့စာရင်အထူးဆောင်ဆန်းစစ်ဆေးဦးစီးဌာနရဲ့လုပ်ပိုင်ခွင့်အောက်မှာပဲဒီဥစ္စာတွေကိုစီမံခန့်ခွဲသွားမယ်ဆိုလို့ရှိရင်တော့လင်းမြန်စွာအကောင့်တွေပေါ်နိုင်နိုင်မယ်လို့ကျွန်တော်တို့မြင်တယ
်။အရင်အစိုးရလက်ထက်တွေမှာတတိတဲခဲ့တဲ့လက်ပေးလက်ယူအဂတိလိုက်စားမှုတွေကိုကင်တွယ်ရမှာNLD အစိုးရအသင်းအနေနဲ့စိုးရိမ်ပွဲ NDA တွေနဲ့ရင်ဆိုင်လာရနိုင်တယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်။ရင်းစီအတွက်မြို့ကိုပြီးတော့ကိုချိုးအတွက်တနည်းအားဖြင့်ကိုအုပ်စုအချိုးအတွက်ကိုလူသားငါးတခုအချိုးအတွက်လှုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးတွေအမြောက်များရှိပါတယ်။အဲ့ဒီဟာတွေကိုကင်တွယ်တဲ့အခါမှာ NDA ကြီးတယ်။ NDA ဆိုတာနောက်ဆုံးအကုန်လုံးပြောရင်အတန်အနေပြီးတချို့ရင်ဆိုင်ရနိုင်တာမျိုးတွေရှိတယ်။နောက်တစ်ခါနိုင်ငံရေး NDA ပေါ့နော်။အဲသူတို့ကအုံနဲ့အင်းနဲ့ဆိုတော့သူတို့ကလည်းဒီဟာကိုမပြုတ်ပြက်အောင်မနှဲပါအောင်သူတို့ကြိုးစားရမှာပဲအဲ့တော့အပြိုင်မှုအကြီးစားတွေဖြစ်လာကြချောင်းရှိတယ
်မြန်မာနိုင်ငံကအဂတိလိုက်စားတဲ့ဌာနတွေထဲမှာတရားရေးဌာနလည်းပါဝင်ပြီးတရားသူကြီးတွေကအဓိကဖြစ်နေတာကြောင့်ဒါကိုလည်းကင်တွယ်ဖြေရှင်းဖို့လိုတယ်လို့ရှင့်နေဦးမင်းလွင်ဦးကထောက်ပြပါတယ
်ဒီတရားရေးဆိုင်ရာကိစ္စလက်စားချစားမှုတွေကိုလည်းထိရောက်စွာရေးယူမယ်ဆိုလို့ရှိရင်တော့ဒီတရားသူကြီးတွေကိုယ်တိုင်ကိုယ်တိုင်အထူးပညာပေးဖို့လိုတယ်တတိပေးဟန်လာတာတွေလုပ်ပြင်းနေ
အဂတိလိုက်စားမှုကိုတိုက်ဖြစ်တဲ့အခါနေပင်အတိအထိကဝန်ထမ်းတွေရဲ့စားဝတ်နေရေးဖူလုံခိုင်မာဖို့အတွက်လဲအစိုးရဘက်ကပြန်လဲထောက်ပံ့ပေးဖို့လိုတယ်လို့မြန်မာအရေးဆောင်ရွက်နေသူတွေကပြောဆိုနေကြပါတယ်ခင်ဗျာ